လက်ရမ်းမြို့ကနေတာယာရီမြို့ထိချီတဲ့လမ်းလျှောက်ကြမှာဖြစ်ပြီးရန်ကုန်ကားနဲ့ဆက်လက်ထွက်ခွာဖို့စီစဉ်ထားတဲ့ပင်မကျောင်းသားတပည့်စစ်ကြောင်းဟာမနေ့မနေ့ကလက်ရမ်းမြို့အောင်မြင်ပိမှန်ဘုံကြီးကျောင်းကအထွတ်မှာလုံတိုင်းရဲတပ်ဖွဲ့ဝင်တွေရဲ့တားဆီးပိတ်ဆို့မှုခံခဲ့ရပြီးထိတ်တရင်ဆိုင်မှုတွေဖြစ်ပွားခဲ့ပါတယ်။အဲဒါကြောင့်ကျောင်းသားတွေဟာအဲ့ဒီနေရာမှာပဲထိုင်တပိတ်ဆင်နွှဲခဲ့ကြပါတယ်။ဒီနေ့မနေ့မှာတော့ဒီမိုကရေစီပညာရေးတပည့်စစ်ကြောင်းရန်ကုန်မြို့ကိုဝင်ရောက်ခွင့်ရရှိဖို့အတွက်ကျောင်းသား၁၀ယောက်ကစတင်ပြီးအစာငတ်ခံဆန္ဒပြသွားမယ်လို့ဆုံးဖြတ်လိုက်တယ်လို့သိရပါဗျ။အစာငတ်ခံဆန္ဒပြမှုကိုအလှည့်ကျပုံစံနဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့ဒီမိုကရေစီပညာရေးတပိတ်ဦးဆောင်ကော်မတီဝင်မတ်ဖြူဖြူအောင်ကပြောပါဗျ။အဲ့လိုအခြေအနေမျိုးမှာကျောင်းသားတွေလက်ရှိရပ်နားနေတဲ့လက်ရန်မျိုးကံမိဘပြည်သူတွေကကျောင်းသားတပိတ်ကိုထောက်ခံတဲ့ဆန္ဒပြဝဲတွေကိုဒီနေ့နေ့လည်းအစတင်ခဲ့ပါဗျ။တစ်ချိန်တည်းမှာပဲရှမ်းပြည်နယ်လုံးဆိုင်ရာကျောင်းသားတမကနဲ့ကြားပြည်နယ်ကျောင်းသားများတမကတွေဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပြီးသဘောထားထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီတွေ့ဆုံဆွေးနွေးပွဲဆုံးဖြတ်ချက်တွေအရရှမ်းပြည်နယ်နဲ့ကြားပြည်နယ်ကျောင်းသားတမကဝင်တွေကတပိတ်စစ်ကြောင်းတရက်ဖွဲ့ပြီးတော့ပင်မတပိတ်စစ်ကြောင်းနဲ့တွားရောက်ပူးပေါင်းမှုသက်ဆိုင်ရာဒေသတွင်းတွေမှာလည်းအခြေအနေပေါ်မူတည်ပြီးတော့ဒီမိုကရေစီပညာရေးနဲ့ပတ်သက်တဲ့လှုပ်ရှားမှုတွေကိုအရှိန်အဟုန်မြင့်ဆောင်ရွက်သွားမယ်လို့သဘောထားထုတ်ပြန်ချက်ထဲမှာထည့်သွင်းခဲ့ကြပါတယ်။ပြည်နယ်ရေးအကြောင်းသားတွေဟာလည်းပင်မတပိတ်စစ်ကြောင်းကအကြောင်းသားတွေနဲ့တသွေးတဲ့တသားတဲ့ဖြစ်ကြောင်းသက်သေပြဖို့အခုလိုပူးပေါင်းမှုအစီအစဉ်လာလို့ရှမ်းပြည်နယ်လုံးဆိုင်ရာအကြောင်းသားတမကရဲ့အတွင်ရင်မှုကိုဝင်းနိုင်ဦးကပြောပါတယ
်ကျွန်တော်တို့ကတော့အကြောင်းသားတွေကတသွေးတဲ့တသားတဲ့ရှိရယ်မျောလင်းချက်တဲ့အချင်းလဲတူတယ်သူသဖြင့်ကျွန်တော်တိုင်းရင်းသားတွေကမှတိုင်းရင်းသားဘာသာစကားတွေလွတ်လပ်စွာပြထမ်းဝင်ရဖို့အရေးကိုကျွန်တော်သွားပူးပေါင်းနေရပြီပို့ပြီးအကျိုးသက်ရောက်မှုရှိသေးမယ်ပြီးတော့အဲ့မှာရှိတဲ့အကြောင်းသားတွေအနေနဲ့လဲဟိုဘလိုပဲပြောဒီကအကြောင်းသားတွေလာတယ်တခြားရဲဘော်တွေလာတော့ပူးပေါင်းနေရအဖြစ်အရင်နေပို့တက်ကြစီမယ်ပြီးတော့နိုင်ငံတော်ဘက်ကလည်းရှင်မောင်းတော်အကြောင်းသားတွေပါတယ်ဆိုတာပို့ပြီးတည်သွားတော့ဟိုအကြောင်းသားတွေဆိုတာဘယ်နားရောက်နေဒီလိုပဲဒီစိတ်သက်တွေရှိကြတယ်သူတို့သွေးတွေကအကြောင်းသားဆိုရင်အကြောင်းသားဖြစ်ရင်မခံကြဘူးဆိုတာသိနေကြတယ်ဗျအထူးသဖြင့်တော့မိမပြည်သူတွေထပ်ပြီးတော့ဝင်းရံပေးကြပါဘူးအကောင်းဆုံးဖြစ်အောင်လုပ်သွားတဲ့အကြောင်းသားတွေအပေါ်မှာတချို့ဆိုခုချိန်ညီနားမလည်နိုင်တာလေးတွေရှိတယ်အဲ့ဒီပုံမှာနားလည်နိုင်အောင်ကြိုးစားကြပါလို့ကျွန်တော်ပြောချင်ပါတယ်ခင်ဗ
ျကြားပြည်နယ်လုံးဆိုင်ရာကျောင်းသားတမကဥက္ကဋ္ဌဖြစ်တဲ့ခွန်ရဲမင်းကျော်ကတော့ကျောင်းသားတွေပြုပြင်ပြောင်းလဲလို့တဲ့ပညာရေးစနစ်ဟာတိုင်းရင်းသားတွေနဲ့ပါသက်ဆိုင်နေတာကြောင့်ပူပေါင်းအားဖြည့်တာဖြစ်တယ်လို့ပြောပါတယ
်။အခုချိန်မှာလည်းတိုင်းသားအတိုင်းနဲ့လို့လာပြီလေ။ဒါပြောဟိုဘက်မှာလည်းသူတို့ပြည်အတွက်လည်းတောင်းဆိုနေတဲ့လူတွေပြောင်းမှမဟုတ်ရင်တိုင်းကလုံးထက်တန်းဆိုနေတဲ့လူတွေပဲပညာရေးအတွက်လေ။ဒီလိုက်စနစ်ကလည်းကျွန်တော်တိုင်းသားအတိုင်းနဲ့လည်းစိုက်ဆိုင်နေတဲ့တိုင်းကလုံးဆင့်နေဆိုတော့ကျွန်တော်ပြည်နယ်နဲ့လည်းဆိုင်လာပြီကျွန်တော်တိုင်းသားနဲ့လည်းဆိုင်လာဆိုတော့သူတို့ကအပူပေါင်းမှုတွေအမှလောက်ကြတာအခုချိန်မှာအတိုင်းတာဒီပြည်နယ်တွေလည်းပါလာပြီနော်တနင်္ဂနွေလုံးဆက်လည်းပါလာနိုင်တယ်လေဆိုတော့အဲ့မှာလေကျွန်တော်ကကျောင်းသားတွေကလုံးစုံပြီဆိုတော့အဲ့မှာကျွန်တော်ကတော့ပို့ပြအားလည်းရှိသွားမယ်နောက်ပြီးတော့လောက်ရတယ်လေပို့ပြီးတော့ကျောင်းသားတလေးတလန်တန်သေးဆိုရဲပုံစံနဲ့ဆိုတော့ဒါအားလားလားကောင်းမယ်လို့ကျွန်တော်ကယုံကြည်ပါတယ
်မွန်ပြည်နယ်ကျောင်းသားသမဂ္ဂလုပ်ငန်းကော်မတီတာဝန်ခံကိုဖိုးမြတ်မိုးကတော့မွန်နဲ့တဝဲခရိုင်ကျောင်းသားစစ်ကြောင်းကတောင်းဆိုထားတဲ့အတိုင်းလွှတ်တော်ကရရှိလာမယ့်အဖြေကိုရက်30စောင့်ကြည့်သွားမယ်လို့ပြောပါတယ်တကယ်လို့လွှတ်တော်အားအဖြစ်ဟာခြေနဲ့ဆရာမရှိဘူးဆိုရင်တော့စာတင်ငန်းနေတဲ့ကနေပုံမအင်အားကောင်းတဲ့တပိတ်ကိုပြန်လဲစတင်မယ်လို့ပြောပါတယ
်ကျွန်တော်တို့တပိတ်မှောက်နေတာကကျွန်တော်ကတပိတ်မလှမ်းသေးဘူးတပိတ်နာရတာအစိုးရအနေနဲ့ကရက်30ပြည့်လို့ဒီလွှတ်တော်ကသူတို့လုပ်ငန်းစဉ်တိုင်းအခုလုပ်တဲ့ပုံစံကလည်းသူတို့ဒီရက်30တွင်မှာသူတို့ဒီဈာနာပွဲက15ရက်နေဆွဲရဆိုတော့ကျွန်တော်တို့ရက်30မပြည့်ခင်မှာပဲဈာနာပွဲတွေပြီးမှမဟုတ်သေးဘူးအဲ့ဒါကျွန်တော်တို့ကចောင်းသားတွေအားလုံးပါဝင်တဲ့တပိတ်မှောက်မှုမျိုးကျွန်တော်ပြန်ဆမှာပေါ့ကျွန်တော်စာသင်ခန်းလေးတွေကနေပြီးတော့ကျွန်တော်ရေတပိတ်မှောက်မှုတွေပြန်ဆမယ်။လင်းမွင့်ဆိုင်ကရလာတဲ့ဥယျာဉ်မှူးကြောင့်လည်းအစိုးရကတဖက်တက်ပေါ့နော်သူတို့မယုံမသားလုပ်နေကြရရှိရယ်။ဒီတိုင်းတစ်ပါးစပီးတင်ကြရေးကိစ္စကိုကျွန်တော်ကျောင်းသားတွေကတောင်းနေဆိုပြီးတော့ဒီတိုင်းရင်းသားပြည်သူလူထုတွေရောပြည်သူလူထုတက်လုံးကိုအာရုံဝေရောအောင်လုပ်နေရှိရယ်။မြို့ပြနယ်ဝေရေကြေးသားတွေမှာတကယ်ကလေးတွေကအမှန်တကယ်ဒုက္ခရောက်နေလို့ကျွန်တော်ကတိုင်းနာစာပေတင်ကြရေးကိုတောင်းတာပါ။ဆိုရကပြောနေတဲ့ RV စာတင်ကြရေးတေဥစာပေတင်ကြရေးဆိုတာကျွန်တော်တောင်းတာမဟုတ်ပါဘူး။ကျွန်တော်အဓိကတောင်းတာကတိုင်းရင်းသားတွေရဲ့စာပေတင်ကြရေးပဲတောင်းတာပါ။အဲစာပေတင်ခြင်းမှုရေကျွန်တော်တိုင်းရင်းသားတွေရဲ့ကိုယ်ပိုင်ပြဿနာတွေပြန်ရဖို့အတွက်တိုင်းရင်းသားပြည်သူလူထုတက်လုံးကကျွန်တော်ရှောင်းနိုင်နေပူပေါင်းမိပါလို့ပဲတောင်းဆိုချင်ပါတယ
်။အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းနဲ့ပတ်သက်တဲ့ကြားနာပွဲကိုမနက်ဖြန်မှာအမျိုးသားလွှတ်တော်မှာပြုလုပ်မှာဖြစ်ပါတယ်။ဒါပေမဲ့ဒီမိုကရေစီပညာရေးဦးဆောင်ကော်မတီဝင်6ဦးကတော့လဘရန်မျိုးမှာပိတ်ဆို့တားဆီးခံနေရတဲ့အတွက်အဲ့ဒီကြားနာဝဲကိုတက်ရောက်နိုင်မှာမဟုတ်ဘူးလို့သိရပါပါတယ်ရှင်။